အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ပထမဆုံးချိန်ချစ်ကြည်ခီးစဉ်ဖြစ်မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာတော့မှာပါရခိုင်ပြည်နယ်မှာတရုတ်ရဲ့ကြောက်ဖြူစိတ်ကန်းတိဆောက်မဲ့ကိစ္စလုံခြုံရေးဆိုင်ရာချင်းချောက်မှုဖြစ်အထူးစိုးရိမ်ပကင်းဖြစ်နေတဲ့အိန္ဒိယအတွက်တော့အခုဒီသမ္မတရဲ့ခီးစဉ်မှာလုံခြုံရေးဆိုင်ရာအကျိုးစီးပွားကိုအဓိကထားဆွေးနွေးဖို့ရှိကြောင်းသုံးသပ်ချက်တွေရှိနေပါတယ်အကြောင်းဆုံးဆက်ပြီးနားဆင်ပါရှင်ဒီဇင်ဘာလ10ရက်ကနေ14ရက်နေ့ထိ9ရက်ကြာမြန်မာနိုင်ငံခီးစဉ်မှာအိန္ဒိယသမ္မတရမ်နတ်ကိုဗင်းအနေနဲ့အာဆီယံဒေသအတွင်းအိန္ဒိယနဲ့အနီးကပ်ဆက်ဆံရေးအရှိဆုံးမြန်မာနဲ့နှစ်နိုင်ငံဆက်ဆံရေးပုံမအားကောင်းခိုင်မာအောင်တည်ဆောက်ဖို့ရှိပါတယ်။အိန္ဒိယအစိုးရဟာတရုတ်ရဲ့မြန်မာနိုင်ငံတဲကြောက်ဖြူစိတ်ကန်းတည်ဆောက်မှုနဲ့ပတ်သက်ပြီးသူ့ရဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောက်မှုရှိတာလို့သတ်မှတ်ထားတာမို့သမ္မတရဲ့ခီးစဉ်အတွင်းလုံခြုံရေးဆိုင်ရာအလေးပေးဆွေးနွေးဖို့ရှိတယ်လို့အိန္ဒိယမြန်မာဆက်ဆံရေးအကဲခန့်အမေရိကန်အခြေစိုက်မြမရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကအခုလိုပြောပါတယ
်။နောက်မှတဆစ်ဆွဲလက်သက်ကလေးကဒီကိုကိုကျွန်းမှာရေးသားခံမှုပြပြလာဆောက်တဲ့ကိစ္စတစ်ခုလေးကိုအိန္ဒိယကအတော့ကောင်းခဲနေတဲ့ရင်ဆိုင်ခဲ့ရတာပေါ့။အဲ့ဒီနောက်မှာဒီစစ်တွေစိတ်ကန်းကိုအိန္ဒိယကကျူလာလုပ်တယ်နော်အိန္ဒိယနဲ့ဇက်ဒေတာနှစ်ခုဖြစ်တယ်ပမာတော့ချင်းပြည်နယ်နောက်ဒုတိယရခိုင်ပြည်နယ်ပေါ့ဒီနှစ်နေရာကိုလည်းသူအိုင်းဆိုင်ပြည်နယ်ကကြိုးစားခဲ့တယ်ခုနောက်ဆုံးဖြစ်လာတဲ့စစ်တွေရဲ့ကြောက်ဖြူရဲ့နောက်အိန္ဒိယတော့ကလရာပေါ့နော်ဒီဟာလောက်ကိုကြည့်လိုက်လို့ရှိရင်အိန္ဒိယအတွက်ကျင်းလုံခြုံရေးကိုဓမ္မအဓိကထားဆက်ထားတယ်အိန္ဒိယအဲ့တော့အိန္ဒိယကသူ့လုံခြုံရေးအတွက်ကတော့မနဲ့ဒေဝရဲ့ဓမ္မပီပေါ်မှာချေလို့ယူမှုခင်းနေကျားအင်ဂျင်နီယာပေါ်မှာခြေကိုယူနေမှုပေါ်မှာအိန္ဒိယအန္တမဆိုရင်ကောင်းပြီလားဖြစ်တယ်ဆိုတာတည်းအမှတ်ပါပဲ
မြန်မာနိုင်ငံအနောက်ဖက်ရခိုင်ပြည်နယ်မှာကြောက်ဖြူရေးနဲ့စိတ်ကန်းတိဆောက်ရေးမြန်မာနဲ့တရုတ်ကြားနိုဝင်ဘာလကသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့ကိစ္စဟာပါကစ္စတန်မှာတရုတ်ရဲ့ဂေါ်ဒါစိတ်ကန်းတိဆောက်မှုထက်တောင်ပိုပြီးသူ့ရဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောက်မှုဖြစ်အိန္ဒိယအစိုးရကသတ်မှတ်ခဲ့ရပါအရင်ကတရုတ်ရဲ့ကျွေးထောင်ကြောက်ထဲမိစေမယ်လို့မြန်မာဘက်ကဆိုရင်မှုတွေဖြစ်ပြီးနောက်ပိုင်းကြောက်ဖြူရေးနဲ့စိတ်ကန်းတိဆောက်ရေးတရုတ်နဲ့မြန်မာနှစ်နိုင်ငံနိုဝင်ဘာလကသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့အထက်မှာအရင်ကကုန်ကျငွေအမေရိကန်ဒေါ်လာ9ဘီလီယံအစား1.3သန်းအထိရှော့ချခဲ့တာဖြစ်ပါတယ်။နောက်ဒီစီမံကိန်းကိုတရုတ်နိုင်ငံရဲ့ CTIP Group က80ရာခိုင်နှုန်းနဲ့မြန်မာဘက်ကကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီကနေ30ရာခိုင်နှုန်းရင်းနှီးမြှုပ်နှံကြမှာဖြစ်ပါတယ်။အခုလိုကြောက်ဖြူစိတ်ကန်းတိဆောက်ရေးပမာဏကိုရှော့ချလိုက်ပေမဲ့ဒီစီမံကိန်းကိုစောင့်ကြည့်လေ့လာနေတဲ့အိန္ဒိယတာဝန်ရှိသူတွေဘက်ကပြောပြချက်အရအဲ့ဒီဒေတာတဝိုက်တရုတ်ရဲ့လှုပ်ရှားမှုတွေနဲ့တိဆောက်မှုလုပ်ငန်းတွေကိုသူတို့စုံစမ်းထောက်လှမ်းချက်အရစီမံကိန်းရဲ့ရည်ရွယ်ချက်နဲ့လက်တွေ့ဆောင်ရွက်ချက်တွေဟာတသက်မတ်သေးဖြစ်မနေဘူးလို့ဆိုပါတယ်။ဒါကြောင့်လဲအိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလုံခြုံရေးစီးပွားကိုအဓိကထားဆွေးနွေးလိမ့်မယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။ဆိုရင်အိန္ဒိယကြိုးစားဖို့ရဲ့အမှန်ကြောင့်ကြည့်ရင်ဒီမြန်မာနိုင်ငံစွာနဲ့တက်နိုင်လို့တော့သူထိနိုင်အောင်တော့ကြိုးစားပါလိမ့်မယ်။မြန်မာနိုင်ငံကလည်းဟိုတရုတ်ကြီးရဲ့ဖြစ်ဖြစ်အိန္ဒိယကြီးတဲ့ဖြစ်ဖြစ်ဘယ်နိုင်ငံမှသာမပြိုင်ပြိုင်နဲ့ကြီးကြီးတဲ့ပေါ်စီဝင်တစ်ချိန်ဆိုတော့ကျင်းထုတ်နေမယ်။တကယ်မှာတော့အတမျိုးပေါ့နော်။ဆက်ဆိုရင်လည်းတကယ်တော့အမျိုးဖြစ်တော့ခုလက်ထက်မှာဒီဒီမိုကရေစီဆိုတာကိုခေါ်မောင်းယူပြီးအိန္ဒိယဟာသူ့ရဲ့လူမျိုးရေးသူရှိပါအတွက်မြန်မာနိုင်ငံနဲ့တက်နိုင်ကိုကြိုးစားဆွေးနွေးလိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျ။
အိန္ဒိယနိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာလက်ရှိအသုံးပြုနေပြီဖြစ်တဲ့စစ်တွေစိတ်ကန်းကိုတိဆောက်ပေးခဲ့တာပါ။ဒါအပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်မှာသူ့နိုင်ငံရဲ့ပါဝင်ကူညီမှုကိုအိန္ဒိယဘက်ကအလေးနက်ပြသခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေနေရပြန်ပို့ခံရမယ့်ရိုဟင်ဂျာဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်မြောက်ပိုင်းအိမ်ယာစီမံကိန်းမှာအိမ်အလုံးပေါင်း250ကိုအိန္ဒိယကတိဆောက်ပေးဖို့အစီအစဉ်ရှိပါတယ်။အခုအိန္ဒိယသမ္မတရဲ့မြန်မာနိုင်ငံခီးစဉ်တွင်တိဆောက်ပြီးသွားတဲ့အိမ်အလုံးပေါင်း50ကိုမြန်မာအစိုးရကတရားဝင်ပေးရပွဲရှိကြောင်းနိုင်ငံသားရေးဌာနအတွင်းဝင် VJ Gokhil ကပြီးခဲ့တဲ့သတင်းပတ်အတွင်း New Delhi ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီကနေ့နေပြည်တော်ကိုရောက်ရှိလာမယ့်အိန္ဒိယသမ္မတ Ramnath Kovind နဲ့သမ္မတဂရောရုဟာဒီဇင်ဘာလ17ရက်နေ့မှာသမ္မတဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါရဲ့ရှင်။